COVID ကာလအတွင်းပြည်ရင်းကစက်ယုံလုပ်သားတွေတရားဥပဒေမဲ့အလုပ်ထုတ်ခံရပြီးအကျဉ်းချအလုပ်မှကောင်းဆောင်တွေအတွက်အစိုးရတာဝန်ရှိသူတွေရဲ့ကြားဝင်ဖြည့်ရှင်ပေးမှုဟာအားနည်းချက်ရှိနေတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုထားတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါတကယ်ပါလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းနေချင်းမြန်မာပြည်ရင်းမှာလည်းအကြောင်းမျိုးမျိုးကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လူသားဥယေဟာတင်ကနန်နေပါရှိနေပြီလို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်အေယာဝတီတိုင်းဟွာပိုတိုင်းအထက်ကျုပ်စက်ယုံမှာအလုသမားအခွင့်အရေးချိုးဖောက်မှုတွေရှိနေလို့ဒါရီနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရစီတိုင်ကြားဖို့ပြင်ဆင်နေပါတယ်။ဒါဟာပြီးခဲ့တဲ့မေလလယ်လောက်ကစက်ယုံလုသား100ကျော်ကိုဥပဒေမဲ့အလုရှော့ချမှုရဲ့နောက်ဆက်တွဲအခြေအနေကြောင့်လို့သိရပါတယ်။ COVID ကာလမှာကုန်ကျန်းပြတ်ပြီးအမှားအော်ရာမရလို့စက်ယုံပိတ်လုသားရှော့ချတဲ့အပေါ်ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပြီးအလုရှင်မကအဲ့ဒီလိုမလုပ်ခဲ့ရင်သက်ဆိုင်ရာဌာနတွေကထိန်းချုပ်ပေးရမှာဖြစ်တယ်လို့အလုသမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့တာဝန်ရှိသူဒေါခခခက VOA ကိုပြောပါတယ်
။အခုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်နေတဲ့အလုရှင်အလုသမားပြဿနာတွေလုပ်ငန်းခွင်ထဲမှာမတည်ငြိမ်မှုတွေအကုန်လုံးကဒီစည်းကြဌာနတွေပေါ်ရော်လို့ဆိုတာအမှန်တန်ပေါ်လွင်တယ်ပြီးတော့ဒီလိုအောက်ခြေခံတွေကတိုင်ကြားမှုအဆင်ပေါ်တော့ဒီသမရတို့ဒီနိုင်ငံတော်ကြီးတိုင်ပင်ခံတို့ပြည်အောင်စုဝင်ကြီးတို့စီကိုတိုင်ကြားစာတွေရောက်လာပြီဆိုလို့ရှိရင်လည်းချက်ချင်းကိုအရှင်ယူတင်တယ်။ဘာကြီးလွဲမနေလဲဆိုတဲ့ဟာကိုစနစ်တကျဖြည့်ရှင်းတင်တယ်ရှင်။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာဒီအလုပ်ရှင်အလုပ်သမားပြဿနာလုပ်ငန်းခွင်မတည်ငြိမ်မှုဟာအများကြီးရှိနေမှာပဲ။
တဆက်ထဲမှာပဲအကြောင်းပြချက်မရှိအလုပ်ထုတ်ခံလိုက်ရတဲ့လူသား100ကျော်နဲ့ထောင်ချနေတဲ့တပိတ်မောက်အလုပ်သမားတွေအတွက်တရားမျှတမှုရရှိဖို့ ILO နဲ့ NLD ထံသွားရောက်အကူအညီတောင်းခံခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂဗဟိုကော်မတီနဲ့စက်ယုံလူသားတွေအခုလိုတောင်းဆိုခဲ့ကြတာ၃ဘက်ကျော်ကြာတဲ့အထိထူးခြားမှုမရှိတာကြောင့်မနေ့ပြန်စွန်းလ၉ရက်နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ထံအကူအညီတောင်းခံသွားမယ်လို့သိရပါတယ်။အလုသမားအရေးဖြည့်ရှင်းပေးတာမရှိတဲ့အပြင်တိုင်ကြားထားတဲ့အပေါ်ပွင့်လင်းမြင်သာမှုမရှိတဲ့အလုသမားဝန်ကြီးဌာနကိုတော့အယုံကြည်မရှိတာကြောင့်အခုလိုတိုင်းဆိုရထံတိုက်ရိုက်ကူညီတောင်းခံတာလို့ဗမာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂဗဟိုကော်မတီကမတ်သက်ထားဆွေကပြောပါတယ်
ဒီလိုမျိုးပြဿနာကြီးတကယ်တမ်းကျတော့သူဒီယောဂအောင်ကြောင်းပြုပြီးတော့လည်းမဖြစ်သင့်ဘူးယောဂမဟုတ်မှန်းနဲ့လည်းတာမန်ချင်းနေမှလည်းမဖြစ်သင့်တဲ့အကြောင်းရပေါ့တကယ်တမ်းအလုပ်ရှင်တွေကဒီလိုမျိုးလုပ်ခဲ့တယ်ဆိုရင်တော့မင်းဟိုတောင်းဝန်ရှိနေတဲ့အစိုးရရင်တောင်းဝန်ရှိနေတဲ့အလုပ်မှမကြီးဌာနရဲ့ဒါတွေကိုပြည့်ပြည့်မမှန်နဲ့ဟိုဖြည့်ရှင်းပေးတင်တာပေါ့နော်ဒါမျိုးမှဒီလိုအခြေအနေမျိုးမှာပြည့်ပြည့်မမှန်နဲ့လည်းဖြည့်ရှင်းမပေးဘူးဖြည့်ရှင်းပေးတဲ့နေရာတွေမှာလည်းတမမကြဘူးဆိုတော့ပေါ့ဒါလက်ရှိဆိုးရရောအလုပ်မှဝန်ကြီးဌာနရောအလုပ်မှရေရေချင်းရှိနေတဲ့
2011အလုသမားအဖွဲ့အစည်းဥပဒေအခန်း9မှာအလုသမားအဖွဲ့အစည်းတွေကအလုသမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အလုသမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့ကြီးကြပ်ကိုကဲမှုအားနေတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်။
မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့အခွင့်အရေးကိုပြည်ထဲအစိုးရအဆက်ဆက်ကကာဝယ်စောင့်ရှောက်မှုအလုံးအားနေပါတယ်အလုပ်ရှင်တွေကလည်းလိုက်နာမှုအားနေတယ်အဲ့ဒီအခြေအနေမှာအလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတာဖြစ်ပါတယ်ဒီဘက်ကအလုပ်သမားအခွင့်အရေးဆုံးရှုံးနေတာဆိုတာလည်းလူ့အခွင့်အရေးဆုံးရှုံးတာအဲ့ကြောင့်မို့အဲ့ဒါကိုကျွန်တော်တို့ကအကာအကွယ်ပေးဖို့လိုပါတယ်
အလုပ်သမားတွေအတွက်တရားမျှတမှုဘဝလုံခြုံမှုအာမခံချက်မရှိရင်တိုင်းပြည်အေဂျင်တီရင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဟာလက်တွေမှာဖြစ်မလာနိုင်ဘူးလို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့စွန်လ6ရက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုနှစ်မေလ1ရက်နေ့မှာချရောက်တဲ့ကမ္ဘာအလုပ်သမားနေ့တဝန်လှမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချင်းညီပူးပေါင်းကြဖို့ကိုနိုင်ငံတော်သမ္မတကတိုက်တွန်းထားပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။